Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington မြို့တော် View American တန်ကနေ2016ခုနှစ်ဇွန်လ4ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ 9m 16 19နဲ့ 25 တို့ကနေစတင်အတန်လွှင့်နေပါခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါကဘာကျော် American Heavyweight Lightweight Champion Mohammed Ali အသက်84နှစ်အရွယ်တောက်ကြနေမှာကွယ်လွန်သွားပါပြီတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့ကျွန်းစုတွေအရွေးမှာစီရေးအရာရန်စားတဲ့အပြုအမူတွေဆက်လုပ်နေမယ်ဆိုရင်ကိုဘရာကိုအထီးကျန်လုပ်တယ်လို့ဖြစ်လိမ့်မယ်လို့ American ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်အငင်းပွားစရာဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အပါအဝင်အာရှဒေသတွင်လုံခြုံရေးကိစ္စရပ်တွေကိုအမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းတွေပြောပြပေးမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်းရမယ့်အထဲမှာတော့မြေစည်းနားမျိုးကိုရောက်ရှိလာတဲ့တရုတ်တန်မတ်ကိုကချင်ဒေသခံတွေနဲ့မျက်စုံရေးလှူရှားသူတွေကဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီနာမျိုးကဆန္ဒပြပွဲအခြေအနေအပြည့်စုံကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါပြင်ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံကိုလာမယ့် August နဲ့ September လလောက်မှာကျင်းပဖို့စီစဉ်ထားတဲ့အကြောင်းအပါအဝင်ကမ္ဘာ Heavyweight Champion ဟောင်းမိုဟာမက်အလီကွယ်လွန်သွားခဲ့တဲ့အကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါ။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကဘာကျော် American Heavyweight Lightweight Champion ဟောင်း Mohammed Ali ဟာအသက်84နှစ်အရွယ်တောက်ကြနေမှာကွယ်လွန်သွားပါပြီ။ကဘာ Heavyweight Champion ဟောင်း Mohammed Ali ဟာခြေရည်လက်တွေတုံးတဲ့အုံနောက်နဲ့အာယုံကြောနဲ့ဆိုင်တဲ့ယောဂါတစ်မျိုးဖြစ်တဲ့ပါကစ္စတန်ယောဂါကို1980ခုနှစ်စောပိုင်းတွင်မှစတင်ခန်းစားခဲ့ရပြီးတော့ယောဂါနဲ့ဆိုင်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာကိုလည်းခန်းစားနေခဲ့ရတာပါ။လက်ဝိတ်လောကမှာလွမ်းမမှုရှိလာတယ်လို့ပဲသူနဲ့ပတ်သက်လို့အငင်းပွားစရာတွေပါရှိခဲ့တဲ့ Mohammed Ali ကို27ရာစုရဲ့အာကစားသမားဆိုပြီးတော့အာကစားသတင်းဂျာနယ်ကနာမည်ပေးဖော်ပြခဲ့ကြပါရယ်။ American ပြည်ထောင်စု Arizona ပြည်နယ် Phoenix မြို့မှာတောက်ကြနေညမှာပဲအသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့ Mohammed Ali ကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်သူကိုဂျာရာဘရီနေကဆေးရုံတင်ခဲ့ပြီးတရက်အကြာမှာကွယ်လွန်သွားခဲ့တာပါမိုဟာမက်အလီရဲ့နာယီအခမ်းအနားကိုသူ့ရဲ့ဇာတိမျိုးဖြစ်တဲ့ကန်တကီပြည်နယ်လူးစ်ဗေးလ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်မိုဟာမက်အလီဟာ1960ရောမအိုလံပစ်ပြိုင်ပွဲရဲ့ Light Heavyweight ပြိုင်ပွဲမှာရွှေတံဆိပ်ရခဲ့ပြီးတဲ့နောက်ကမ္ဘာ Heavyweight Champion ဆုကို1964ခုနှစ်မှာပထမဆုံးအကြိမ်ရခဲ့ပါတယ်ကမ္ဘာ heavyweight champion ဆုကို3ကြိမ်ရခဲ့ပြီးတော့စုစုပေါင်း60ပွဲထိုးတက်ခဲ့ရမှာ56ပွဲအနိုင်ရခဲ့ပြီး1980ခုနှစ်လက်ဝဲထိုးလောကကနေအနားယူခဲ့ပါတယ်။ဒါအပြင်အလီဟာအမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေကိုလည်းဦးဆောင်ပါဝင်ခဲ့သူတူဖြစ်ပါတယ
်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့ကျွန်းစုတွေအရေးမှာစစ်ရေးအရာရန်စားတဲ့အပြုအမူတွေဆက်လုပ်နေမယ်ဆိုရင်ကိုယ့်ဘာသာကိုအထီးကျန်မဟာဒတိုင်းကြီးခတ်တယ်လို့ဖြစ်နေလိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာကစနေနေ့ကပြောလိုက်ပါတယ်။မဟာဗျူဟာကျတဲ့ပင်လယ်ရေပြင်နဲ့အခြားနေရာတွေမှာတရုတ်နိုင်ငံရဲ့ပြုမှုပုံတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေတိုးလာနေတယ်လို့အာရှနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေလုံခြုံရေးအကဲခတ်တွေနဲ့ပညာရှင်တွေတက်ရောက်နေတဲ့စင်ကာပူနိုင်ငံကShangri-La Dialogue ဆွေးနွေးပွဲမှာကာတာကပြောသွားခဲ့တာပါ။တရုတ်ရဲ့ဒီလက်ဥရဲ့ကြောင့်အမေရိကန်ပြည်ထောင်စုနဲ့အခြားနိုင်ငံတွေစီကတုံ့ပြန်မှုတွေရှိလာမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။စနေနေ့မနက်ကပြုလုပ်တဲ့တက်ရောက်သူများနဲ့အမေးဖြေကဏ္ဍမှာတော့တရုတ်ပညာရှင်ပီကင်တက်တို့နိုင်ငံတကာလေ့လာရေးဌာနကပါမော့ခဂျီယာကွင်ဂူယိုကဒီလိုရန်စားတဲ့အပြစ်မှုတွေလုပ်နေတာတရုတ်နိုင်ငံမဟုတ်ဘဲအမေရိကန်ပြည်ထောင်စုသာဖြစ်တယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာရေကြောင်းသွားလာခွင့်ရှိရေးကိုအမိခံပြီးအခြားနိုင်ငံတွေရဲ့ပိုင်နက်နယ်မြေတွေအနီးမှာစစ်သည်မော်တွေစစ်လေယာဉ်တွေပြန်တန်းသွားရောက်တာနဲ့တင်းမာမှုတွေဖြစ်အောင်ဖန်တီးနေတာဖြစ်တယ်လို့ပြောသွားပါတယ်။
အငင်းပွားစရာဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အပါအဝင်အာရှဒေသတွေကလုံခြုံရေးကိစ္စရပ်တွေကိုအမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတို့စနေနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စင်ကာပူမှာကျင်းပနေတဲ့အာရှဒေသအကြီးဆုံးလုံခြုံရေးဆိုင်ရာနှစ်ပတ်လည်ညီလာခံ Shangri-La Dialogue ရဲ့အပြင်ပမှာအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Hamming Gu တို့တီးခြားစီတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားကလက်တတော်ပြုလုပ်ခဲ့တဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စမ်းသပ်ပစ်လို့မှုတွေကိုဝန်ကြီးနှစ်ဦးစလုံးကရှုံချလိုက်ပြီးမြောက်ကိုရီးယားရဲ့ ဲ့နျူကလ িয়ার အစီအစဉ်ကိုလုံးဝနောက်ကျောင်းပြန်မလည်နိုင်အောင်လက်လွတ်လိုက်ဖို့တောင်းဆိုလိုက်တာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံကာကွယ်ရေးအတွက်အမေရိကန်ဘက်ကအခိုင်အမာတန်ဋိဌာန်ချထားတာကိုထပ်ပြီးတော့အတည်ပြုလိုက်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။စစ်ဘက်ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုမေလနောက်ပိုင်းဒါမှမဟုတ်ဂျွန်းလအစောပိုင်းမှာလုပ်ဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုတောင်ကိုရီးယားဘက်ကပယ်ချခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ဟာနျူကလ িয়ার အစီအစဉ်ဖျက်သိမ်းဖို့မဟုတ်ဘဲနိုင်ငံတကာကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအနောက်အရှက်ပေးဖို့နဲ့လူမှုရဲ့အမြင်တွေကိုကွဲကွဲပြားပြားဖြစ်သွားအောင်လုပ်ဖို့ရာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကဆိုပါတယ်1950ခုနှစ်အစောပိုင်းစစ်ပွဲကာလအပြီးကမ္ဘာမှာနေချားစောင့်တပ်အထူးထပ်ဆောင်ချထားတဲ့တောင်မြောက်ကိုရီးယားနိုင်ငံဟာယာယီစစ်ပြေငြိမ်းမှုရခဲ့ပေမဲ့ငြိမ်းချမ်းရေးသဘောတူစာချုပ်တော့မရခဲ့ပါဘူး။မြောက်ကိုရီးယားရဲ့ချိန်ချောက်မှုကိုဟန်တာနိုင်ဖို့တောင်ကိုရီးယားမှာအမေရိကန်တပ်သား 28,500 ကိုစေလွှတ်ထားပါတယ်ရှင်။
အစ္စရေးနဲ့ပါလက်စတိုင်းပြည်ပခါကိုဖြည့်ရှင်းနိုင်မို့ဆိုရင်အပြုသဘောဆောင်တဲ့အကြံဉာဏ်လိုအပ်တယ်လို့အကြံဉာဏ်တွေလိုအပ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကပြောလိုက်ပါတယ်။ကယ်ရီကမနေ့ကစနေနေ့မနက်ကပဲရစ်မြို့မှာပြည်သက်နိုင်ငံသားဝန်ကြီးဂျန်မတ်အာယော့ခ်နဲ့တွေ့ဆုံပြီးမွန်ဂိုလီးယားနိုင်ငံကိုမထွက်ခွာခဲ့မှအဲ့လိုမှတ်ချက်ပြုပြောကြားသွားတာပါ။ဆက်လက်ပြီးဖြစ်ပွားနေတဲ့အရှေ့လယ်ပိုင်းဒေသပြည်ပခါကိုပြည်လည်နိုင်မဲ့အဖြစ်တစ်ခုအတွက်အခုနှစ်ကုန်ဆုံးချိန်မှာနိုင်ငံတကာညီလာခံတစ်ခုကိုအတူတကစီစဉ်ကျင်းပကြဖို့ပြည်သက်နိုင်ငံကလန်းချက်ကိုလက်ခံထားတဲ့နိုင်ငံပေါင်း20ကျော်ကဝန်ကြီးတွေနဲ့အတူဝင်းကြီးဂျွန်ကယ်ရီဟာပဲရစ်မြို့မှာရောက်ရှိနေတာပါနှစ်နိုင်ငံပူးတွဲတည်ရှိရေးနီးလန်းကသာအရှေ့လယ်ပိုင်းဒေသမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိတဲ့နိုင်ငံရေးကိုတည်ဆောက်နိုင်လိမ့်မယ်လို့မစ္စတာကယ်ရီကတောက်ကြနေကပြောသွားတာပါအခုလက်ရှိဖြစ်နေတဲ့အခြေအနေကတော့အဲ့ဒီနှစ်နိုင်ငံပူးတွဲတည်ရှိရေးအခြေအနေကိုရောက်လာဖို့အထောက်အကူဖြစ်ဘူးလို့ပါဝင်ဆွေးနွေးသူတွေကသုံးသပ်ပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေအရတကယ့်မြေပြင်ပေါ်ကလှုပ်ဆောင်ချက်တွေအထူးသဖြင့်အကြမ်းဖက်လုပ်ရတဲ့နောက်ထပ်အခြေချနေထိုင်ရေးလှုပ်ဆောင်ချက်တွေဟာအစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအတူတကွတည်ရှိရေးအလားအလာကိုထိခိုက်စေတယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Syria နိုင်ငံအတွင်းအကူအညီတွေအရေးတကြီးလိုအပ်နေတဲ့နေရာတွေကိုအစားအသောက်ဆေးနဲ့တခြားအထောက်အပံ့ပစ္စည်းတွေကိုလေကြောင်းကနေချပေးဖို့အဆင်သင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီတွေစပြီးတော့မပေးခင်ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ကိုစောင့်နေရပါသေးတယ်။စစ်ထံသင့်ဆီးရီးယားနိုင်ငံတွင်းကဒေသ19ခုပေါ်ကိုအကူအညီတွေချပေးမဲ့လေရင်ပြန်တန်းခွင့်ပြုဖို့ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်တောင်းခံထားတယ်လို့ကမ္ဘာစာနာရိက္ခာအစည်းအဝေး WFP ကပြောပါတယ်။တချို့ဒေသတွေကိုမြေပြင်ကနေတွာလာလို့ရနိုင်ပေမဲ့လည်းခွင့်ပြုချက်ရရင်ရဟတ်ရင်ဒါမှမဟုတ်လေရင်တွေကိုအသုံးပြုပြီးတော့အကူအညီတွေချသွားပေးမှဖြစ်တယ်လို့ WFP ကဆိုပါတယ်။ကုလသမဂ္ဂကကမကထပြုပေးတဲ့အကူအညီပေးဖို့မဲ့အစီအစဉ်တွေကိုဒေတာတွေနဲ့ Syria အကူအညီပေးရေးနိုင်ငံတကာအဖွဲ့အများစုကပါဝင်လှုပ်ကိုင်နေတာဖြစ်ပါတယ်။အဲ့ဒီအုပ်စုကိုကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့ American နဲ့ Russia တို့ကဦးဆောင်နေပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုလေကြောင်းကနေချပေးမဲ့လုပ်ငန်းတွေမစတင်ခင် Syria အစိုးရရဲ့ဖြတ်တန်းခွင့်ကိုစောင့်ဆိုင်းနေတယ်လို့လန်ဒန်ကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံး UN OCHA အရာရှိက VOA ကိုပြောပါတယ်။ဖြတ်တန်းခွင့်ရဖို့ဒေတာရင်းကအော်ချာကနေဆီးရီးယားအနာပိုင်တွေကိုတိုက်ရိုက်တင်ပြထားတယ်လို့ဆိုပါရယ် WFP ကသွားဖို့မျှော်လင့်ထားတဲ့တပ်တွေဝိုင်းရံနေတဲ့ဒေတာ15ခုကိုမြေပြင်ကနေသွားလာခွင့်မရခဲ့ရင်အကူအညီတွေပေးနိုင်ဖို့ရဟတ်ရင်ကတခုတည်းတော့အလားလာဖြစ်နေတယ်လို့လည်းဆိုပါရယ်ရှင
်ဒီနေ့ဟာတရုတ်နိုင်ငံမှာចောင်းသားတွေဥဆောင်ပြီးဒီမိုကရေစီရေးဆန္ဒပြတောင်းဆိုတဲ့လှုပ်ရှားမှုတွေကိုစစ်အင်အားသုံးပြီးနှိမ်နင်းခဲ့လို့တွေးစွန့်ခဲ့တဲ့တရင်ယမင်ရင်ပြင်ရေခင်28နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်ဒီနေ့မှာဘေဂျင်းမြို့တရင်ယမင်ရင်ပြင်တဝိုက်မှာလုံခြုံရေးတွေအထူးတင်းကျပ်ထားတာကြောင့်ဒီဖြစ်ရပ်ဟာတရုတ်ကွန်မြူနီခေါင်းဆောင်တွေကြားမှာအထင်မှန်တဲ့ကိစ္စအဖြစ်ရှိနေစေဆိုတာကိုညွှန်ပြနေပါတယ်ဘေဂျင်းမြို့တော်အလယ်ကအလွန်ကြီးမားကျယ်ပြန့်ပြီးအများပြည်သူတွေနေရာတစ်ခုဖြစ်တဲ့ဒီရင်ပြင်နဲ့အနီးတဝိုက်ကိုလာရောက်တဲ့သူတွေကိုရဲတွေကအိတ်တွေကိုရှာဖွေပြီးတပ်သေးခံကပ်ပြားတွေကိုလည်းစစ်ဆေးနေပါတယ်ဒီရင်ပြင်ထဲမှာ1989ခုနှစ်ကចောင်းသားလူငယ်တွေအလုပ်သမားတွေနဲ့တမန်ပြည်သူတွေစုဝေးပြီးနိုင်ငံရေးပြုပြင်ပြောင်းလဲ မှုတွေလုပ်ပေးဖို့တောင်းဆိုခဲ့ကြတာပါ TNMN ရင်ပြင်ဖြစ်ရဲ့နှစ်ပတ်လည်တဲ့ရက်မတိုင်ခင်မှာပဲနှိမ်နှင်းမှုကြောင့်တိတ်ဆုံးခဲ့ရတဲ့သူတွေရဲ့မိသားစုဝင်တွေဟာထက်လောင်းပြီးကန့်သတ်ချက်တွေချထားခံရပါတယ်သူတို့တွေဟာနေအိမ်ထဲမှာပဲနေနေဒါမှမဟုတ်မြို့တော်ကနေထွက်ခွာသွားဖို့ဖိအားပေးခံရပါတယ်1989ခုနှစ်ဇွန်လ3ရက်နဲ့4ရက်ညတွေမှာဘေကျင်းမြို့ပေါ်ကိုတင့်ကားတွေနဲ့စစ်တပ်တွေစုဝေးရောက်ရှိလာပြီးနောက်ယာကနန်းကနေထောင်ကနန်းရှိတဲ့အထိလူတွေဟာတပ်ဖြတ်ခံခဲ့ရတာပါဒီအကြောင်းအရာဟာတရုတ်နိုင်ငံမှာမပြောအပ်တဲ့ကိစ္စအဖြစ်ရှိနေပြီးဒီဖြစ်ရအတွက်အောက်မေ့ဘွယ်အခမ်းအနားတွေကျင်းပတာကိုလည်းလူသိချင်ကြပဲဖြစ်ဖြစ်တိတ်တဆိတ်ပဲဖြစ်ဖြစ်ဘလို့ပုံစံမျိုးနဲ့မှကျင်းပခွင့်မပေးဘဲပိတ်ပင်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြင်းထန်နိုင်ငံပါရီမြို့မှာနှစ်ပေါင်း35နှစ်အတွင်းအဆိုအဝါဆုံးရေကြီးရေရှမ်းဖြစ်နေပြီးတော့စိမ့်မြစ်အတွင်းဒီကနေ့စနေနေ့မှာတော့ရေပြန်ကျစပြူလာပြီလို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်။ဒါပေမဲ့လည်းပုံမှန်ရေအမြင့်ကိုပြန်ရောက်ဖို့ရေပောင်းဆယ်ချီကြာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။စိမ့်မြစ်အတွင်းပုံမှန်ထက်15ဘေအထိရေတက်ခဲ့တာပါ။သတင်းတပတ်ကြာအောင်မိုးကြီးသွားတာကြောင့်ပြင်သစ်ဂျာမနီ၊ရူမေးနီးယား၊ဘယ်လ်ဂျီယံနိုင်ငံတွေထဲကတချို့ဒေသတွေမှာဆူဆူဝါးဝါးရေကြီးရေရှမ်းဖြစ်ပြီးတော့လူ16ဦးသေဆုံးသွားတယ်လို့လူတချို့လည်းပျောက်ဆုံးနေပါရယ်။ပြင်သစ်နိုင်ငံအလဲပိုင်းပါရီမြို့တချို့အပိုင်းကအိမ်ပေါင်း18,000ကျော်မှာခုချိန်ထိလျှက်စင်ပြီးပြတ်တောက်နေဆဲဖြစ်တယ်လို့ပြင်သစ်စွမ်းအင်ကုမ္ပဏီ Andes ကပြောပါရယ်ရှင်။
အမေရိကန်နိုင်ငံမှာမိသားစုတွေပန်းဖြေခီးထွက်နေကြပြီးဇီကာဗိုင်းရပicပိုတည်ဆောင်ထားတဲ့ခြင်းတွေပေါက်ဖွားလာနိုင်တဲ့အချိန်လေးဖြစ်တဲ့နွေရာသီရဲ့အစကိုရောက်ရှိလာနေပြီဖြစ်ပါတယ်။ဒီလိုအချိန်မှာအမေရိကန်နိုင်ငံမှာအထူးဖြင့်အမေရိကန်တောင်ပိုင်းမှာဇီကာဗိုင်းရပicပိုပြန့်နှံ့တာကိုကာကွယ်နိုင်မှုလှုပ်ဆောင်နိုင်တာတွေအများကြီးရှိနေပေမဲ့လွှတ်တော်ကငွေကြေးပံ့ပိုးပေးမှသာဖြစ်နိုင်လိမ့်မယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာရဲ့အကြီးအကဲဒေါက်တာတွန်ဖရီဒန်ကပြောလိုက်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြစ်ကြီးနားမှာတရုတ်တမ္မတ်ကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့တဲ့အကြောင်းနဲ့စကြပါတယ်ဘယ်ဆိုးရလက်ထက်မှာပဲဖြစ်ဖြစ်ကချင်းပြည်နယ်မြစ်ဆုံစီမံကိန်းပြန်ဆမဲ့အရေးကိုပြည်သူလူထုတရက်လုံးကဘယ်နည်းနဲ့မှလက်ခံမှာမဟုတ်ပဲတခဲနဲ့ဆန့်ကျင်ကန့်ကွက်သွားကြမှာဖြစ်တယ်လို့မြစ်ဆုံစီမံကိန်းဆန့်ကျင်လှုပ်ရှားသူတွေကပြောလိုက်ပါတယ်ဒီကနေ့ကချင်းပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိလာတဲ့တရုတ်တမ္မတ်ကိုကချင်းပြည်သူလူထုနဲ့မြစ်ဆုံရေးလှုပ်ရှားသူတွေမြစ်ဆုံစီမံကိန်းအလိုမရှိကြောင်းဆိုင်းဘုတ်တွေကျွကျော်တန်တွေနဲ့ဆန့်ကျင်ဆန္ဒပြကန့်ကွက်ခဲ့ကြတာဖြစ်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ဒီကနေ့ဇွန်လ4ရက်နေ့စနေနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးကိုဒေသခံပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကမြစ်စုံစီမံကိန်းပြန်မစဖို့မြစ်စုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်ကြောင်းတမ်းအမတ်ကြီးတဲခိုရဟိုတယ်ရှိမှလူစုလူဝေးနဲ့စုဝေးဆန္ဒပြခဲ့ကြပါတယ
်
အကျိုးစီးပွားကိုထိခိုက်ပြီးသဘာဝပတ်ဝန်းကျင်ကိုပျက်စီးစေမဲ့ဒီမြစ်ဆုံစီမံကိန်းအပိတိုင်ရက်ဆိုင်ပေးဖို့ NND အစိုးရကိုရောကချင်ပြည်နယ်အစိုးရကိုပါအလေးအနက်တောင်းဆိုတယ်လို့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာဦးဆောင်ပါဝင်ခဲ့သူကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလမောင်လထောင်ကပြောပါတယ်
ဒီ NND အစိုးရကလည်းဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့ဟိုပြက်ပြက်တာတာပြောတဲ့ဟိုသတင်းကျွန်တော်မကြားဘူးတဲ့ခါကျတော့ကျွန်တော်လုံလာတဲ့ပြည်မှာဟာကျွန်တော်ကလီးတင်းနေကျွန်တော်တဘောမတူတဲ့အကြောင်းဒါကိုကံပေါ်တဲ့အကြောင်းကို NLD အစိုးရကချင်းပြည်နယ်အစိုးရကဒီလိုလုပ်ရလို့ရှိတော့ကျွန်တော်ကချင်းတွေနဲ့တဘောမတူတဲ့အကြောင်းကိုတော့ကျွန်တော်ပြက်ပြက်တာတာစံကပေါ်ထုတ်သွားမှာပဲ
ကချင်းပြည်နယ်မြစ်ဆုံမှာတည်ဆောင်မဲ့မြစ်ဆုံရေကာတာစီမံကိန်းကိုတတိုင်းမြေလုံးတိုင်းဒါနဲ့ဆန္ဒထုတ်ဖော်မှုတွေစန့်ကျင်ကန့်ကွက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့သမရဟောင်းဦးစိမ့်စိန်အစိုးရလက်ထက်တုန်းကတော့ခေတ္တရက်ဆိုင်ခဲ့ပြီးအခုအစိုးရအသစ်လက်ထက်မှာပြန်လည်စတင်လာမလားဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်လာနေတာကြောင့်မြစ်ဆုံစီမံကိန်းပြန်လည်စတင်မှာကိုမလိုလားကြောင်းဘယ်အစိုးရပဲတက်တက်ကချင်းပြည်သူလူထုအနေနဲ့စန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းမြစ်ဆုံအရေးလှုပ်ရှားသူတွေကပြောပါတယ်မြစ်ဆုံစန့်ကျင်ရေးဒီဇိုင်းမတ်မတ်ဆောင်ရွက်နေသူကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်ရဲ့အထွေထွေအတွေ့အမှုကိုစားကြီးကလည်းခုလိုပြောပါတယ်
ဒီကနမကူကျွန်တော်တို့ကကျွန်တော်ပြောချင်တာဒါဒီလိုမျိုးပြည်သူလူထုအတွက်အကျိုးမရှိတဲ့ဒီမှာဒီလိုကိုစူးစူးပြဿနာဖြစ်နေတာပြည်သူလူထုအတွက်ပုံစံတွေခံခဲ့ရတယ်မလို့ပြင်လို့ပေါ့ဒါကအားလုံးကပြည်ပိုင်ရပ်တည်နေ ရပ်ဆိုင်ထားရပါဘူးနော
်မြေဆောင်စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တယ်လို့မြေဆောင်စီမံကိန်းတည်ဆောက်မှုကြောင့်ဒေသခံပြည်သူလူထုရဲ့မီယိုဖလာစိုက်ပျိုးရေးလေယာဥယျာဉ်ချမ်းမြေလုပ်ငန်းတွေပျက်စီးဆုံးရှုံးရတာဒေသခံတွေအခြေချနေထိုင်တဲ့ကျေးရွာတွေရွှေ့ပြောင်းပေးရတာနောက်ပြီးတော့အေယာဝတီမြေဆောင်မှာတည်ဆောက်မဲ့မြေဆောင်စီမံကိန်းကြီးကြောင့်သဘာဝရေအရေးမြစ်တွေပျက်စီးဆုံးရှုံးပြီးသဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်လာရနိုင်တာတွေဟာကချင်ပြည်နယ်တွင်းကကချင်လူထုတစ်ခုတည်းအတွက်ဒါမှကမြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်နေတဲ့အေယာဝတီမြစ်မပျက်စီးစေရေးဒီစီမံကိန်းကိုပြန်ဆဖို့မလိုလားဘူးလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူတွေဘက်ကလည်းပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတရုတ်တန်အမတ်ကကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံနေဆိုတဲ့သတင်းကြားရရချင်းမှာပဲကချင်ဒေသခံတွေဟာလူမှုကွန်ရက်တွေတယ်လီဖုန်းတွေကနေတဆင့်ဆက်သွယ်လူစုပြီးပြည်သူတရလုံးနဲ့သက်ဆိုင်တဲ့မြစ်ဆောင်စီမံကိန်းပြန်မစတင်ရေးအရေးပေါ်ဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်လို့သက်ဆိုင်ရာကိုကြိုတင်ခွင့်ပြုချက်တောင်းခံဖို့အချိန်မရခဲ့ဘူးလို့မြစ်ဆောင်အရေးဆန့်ကျင်လှုပ်ရှားသူတွေကပြောပါတယ
်ချင်းပြည်နယ်မြစ်နားပမ်စတင်ဟောတယ်လားဒီကနေ့ဘာကြီးလဲချင်းနိုင်ငံရဲ့ပါတီကဒီအစောကပြီးကြပြီနဲ့ဆိုပြီးတော့အစည်းအဝေးက10နာရီရတဲ့9နာရီမှာသူတို့ဆိုတဲ့အစည်းအဝေးကိုကျွန်တော်တို့တည်ရရှိတယ်အဲ့ဒီအတွက်ကြောင့်အဲ့ဒီအချိန်နဲ့အဲ့ဒီနေရာကိုအချိန်ကိုင်မှကျွန်တော်တို့ကဒီမဲ့ဆိုရတာတာကိုကျွန်တော်တို့ကမလိုလားကျွန်တော်ဒီအပိုင်းရဆိုင်ပုံရနဲ့ဒီ CPI ကုမ္ပဏီကတချင်ပြည်နယ်ကဘုံဝထက်ခွာသွားမှုရနဲ့ပြည်နယ်လူစုတွေကခံနေတာဒီလူစုတွေကတော့ဘုံဝအလုပ်ရှိဆိုတဲ့အတိုင်းကိုကြိုးကြော်တာလို့ဒီမှာပို့စတာဒီစကင်ကမ်နီကျွန်တော်တို့ကတော့ထားထားတာကိုဖို့ချင်းဖြစ်တယ်ဒီလက်နဲ့နော
်မြေဆောင်စီမံကိန်းစန့်ကျင်ကန့်ကွက်သူတွေလူစုလူဝေးနဲ့ရောက်လာတာကြောင့်ဒေသခံအာဏာပိုင်တွေနဲ့ရဲလုံခြုံရေးတွေဘက်ကတရုတ်တန်အမတ်တဲခိုတဲ့ဟိုတယ်ရှိမှာလုံခြုံရေးတင်းကျပ်စွာချထားခဲ့ပေမဲ့လို့ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားပဋိပက္ခမဖြစ်ခဲ့ပေဆန္ဒထုတ်ဖော်မှုကငြိမ်းချမ်းစွာပြီးဆုံးသွားခဲ့ပါတယ်ကချင်ပြည်နယ်အေယာဝတီမြစ်အထက်မေခနဲ့မလိခမြစ်ပေါ်မှာရေကာတာ9ခုတည်ဆောက်ဖို့အတွက်2006ခုနှစ်တုန်းကစစ်အစိုးရနဲ့ China Power Investment Corporation တို့အကျိုးတူပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာရေးထိုးခဲ့ကြတာပါဒီစီမံကိန်းကိုဦးသိန်းစိန်အစိုးရလက်ထက်တုန်းကခေတ္တရက်ဆိုင်ခဲ့ပေမဲ့လို့လုံးဝယက်တိပြက်ရက်ဆိုင်မှုကိုမြစ်ဆုံအရေးဆန့်ကျင်သူတွေကလိုလားနေကြတာဖြစ်ပါတယ်ရှင်
ဒီနာမျိုးမှာတရုတ်သံမတ်ကိုဒေသခံတွေဆန္ဒပြကန့်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ပြည်တော်စုငင်းကြီးညီလာခံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲပေးကြပါမယ်။ပြည်တော်စုငင်းကြီးညီလာခံ27ရာစုပင်လုံကိုအခုနှစ်ဩဂတ်လနဲ့စက်တင်ဘာလလောက်မှာကျင်းပနိုင်ဖို့စီစဉ်ထားကြောင်း NCA နိုင်ငံလုံးဆိုင်ရာပြည်ခတ်ရေးဆိုင်သဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့ညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကပြောကြားခဲ့ပါတယ်။အပြည့်ခတ်ရေးဆိုင်သဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်တိုင်းသားနိုင်ငံရေးညီနိုင်စုနေအဖွဲ့ DPN နဲ့ NLD အစိုးရကဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကြိုတင်ပြင်ဆင်ရေးအဖွဲ့တို့ဂျွန်လ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုဇော်ဝန်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စေရေး NCA သဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာညီနိုင်စုနေရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရရဲ့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီတို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာပါအစိုးရကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးစဉ်27ရာစုပင်လုံညီလာခံကိုလာမယ့်ဩဂုတ်လနဲ့စက်တင်ဘာလဝန်းကျင်မှာစတင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းညီလာခံဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကပြောကြားခဲ့တယ်လို့ DPN ဒုတိယအဖွဲ့ခေါင်းဆောင်တစ်လည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဗိုလ်ချုပ်ဆိုင်ထူးကပြောပါတယ်ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းတဲ့အခါဗိုလ်ချုပ်ဆိုင်ထူးကအခုလိုစပြောပါတယ်
ကျွန်တော်တို့နိုင်ငံတော်ဆွေးတော်တော်ဆန်းသူတီချမှတ်တဲ့ညီဆန်းပေါ်စီကိုတို့လာချပေးတယ်ခင်ဗျလက်မမရေးထွက်ဖွဲ့တယ်ရောအကုန်လုံးပေါ်ရေးအတက်ကိုကျွန်တော်တို့လာဆွေးနေတယ်ခင်ဗျတပေါ်ထားရလို့ကျွန်တော်လည်းလက်ခံမတယ်ကြိုဆိုရဲအကြောင်းပြန်ကြတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့အရင်အစိုးရဒီဦးသိန်းစိန်အစိုးရလက်ထက်မှာအကောင့်ထဲပေါ်ခဲ့တဲ့ဒီ NCA နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးသဘောတူညီချက်ဆိုတာကတော့ဘလို့ဖြစ်သွားပြီလဲခင်ဗျအဲ့ဒီမှာလက်မှတ်ထိုးခဲ့တဲ့အဖွဲ့တွေရောမထိုးတဲ့အဖွဲ့တွေရောရှိနေတော့အဲ့ဒီအဆင့်ကိုကျော်ပြီးတော့တဆင့်ကျော်ပြီးတော့နောက်တဆင့်ကိုသွားတော့မယ်အဲ့ဒါကိုတင်းထားခဲ့တော့မယ်ဆိုတဲ့ပုံစံဘလို့သွားကြမှာလဲခင်ဗ
ျသူတို့ပြောတာကတော့လက်မှတ်ထိုးတဲ့လူရောမထိုးတဲ့လူရောဂျန်တဲ့မင်္ဂလာတို့အဖွဲ့တို့အေအေတို့ဘလောင်တို့အာကိုကောင်တို့တပါတဲ့ပါနဲ့အောင်ကျွန်တော်တို့ကဆွဲခေါ်သွားမယ်လို့အဲ့ဒီတုံးဖွဲ့ကျွန်တော်ဆွေးနွေးမယ်လို့အဲ့ဒါပြောတယ်ခင်ဗျမနေ့ကအ
ဲ့တော့ဒါကိုဘလောက်မြန်မြန်များအကောင့်ထဲပေါ်ကြမှာအဲ့ဒါအဲ့ timeline ရောဘုကျုပ်တို့သတ်မှတ်ထားတာရှိသလားဘလောက်များဘယ်အဆင့်မှာဘယ်အချိန်မှာဘလောက်အဆင့်ပြောင်းလောက်ကြမယ်ဆိုတာမျိုးဆွေးနွေးပါလား
တော့တာတူမိုးဝင်းကြောကကျွန်တော်တို့3လတူမပြအောက်ကဆက်စက်တင်ဘာလအထိတို့ဖြစ်နိုင်တော့ကျွန်တော်စူးစမ်းမယ်တို့ပြောတော့ခင်ဗျာ
ဒီဟိုပင်ဟိုပင်လုံးကြီးလာကန်ဟိုလားခင်ဗျာ
ဟုတ်ကဲ့ပင်လုံးကြီးလာကန်ခင်ဗျာငယ်ရှင်းလေးပွားပေါ့
ဟုတ်ကဲ့နောက်တစ်ခုကဗိုလ်ချုပ်တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကအမြင်သဘောထားကိုလည်းကျွန်တော်ပုံမှန်လေးကြားသိချင်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့ကျွန်တော်တို့ကြားနေရတာကဒီ20တရာစုပင်လုံးကြီးလာကန်ဆိုတော့ခေါင်းစဉ်တက်တာဟာနည်းနည်းစောတယ်ဒါမှမဟုတ်လဲဆန္ဒစောလုံးကကြားတယ်ဟိုဘာဖြစ်လို့လဲဆိုတော့လက်မှတ်ထိုးထားဟိုအပြစ်ကမရသေးတဲ့အဖွဲ့ရှိသလိုရတဲ့အဖွဲ့ရှိတယ်ရှင်ပြောရရင်တော့ဒီဗိုလ်ချုပ်တို့ရှမ်းပြည်တန်းမှာကိုကအခုကတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေတယ်လူတို့ကထွက်ပြေးနေကြတယ်အဲ့ဒီချိန်မှာငင်းကြိုင်းစကားပြောရဲဆိုတာနည်းနည်းတချို့လူတွေအမြင်မှာဟိုတိုင်းရင်းသားတွေပေါ့နော်ခံနေရတဲ့လူတွေအမြင်မှာဒါလက်တွေ့မကြတဲ့သဘောမျိုးဖြစ်နေတော့ဗိုလ်ချုပ်တို့ရောဘယ်လိုမြင်တယ်လဲ20တရာစုဆိုတဲ့နာမည်တက်ပြီးလောက်တာဟာဖြစ်နိုင်ခြေရှိသလားဟိုစောစောတချို့မြင်နေကြသလိုဟိုဆန္ဒစောလွန်ရရောက်နေသလား
မနက်ခင်ဗျအမေးတာတော့ကျွန်တော်လည်း SSPP နဲ့တင်ပြတယ်ခင်ဗျတို့တင်ပြဆိုတော့နာစတိပြုံညီလာခံကိုကျွန်တော်တို့လူမျိုးစုနဲ့တွေ့တာကတော့1989ခုဘေဖော်12ရက်မှာကျွန်တော်တို့ပို့ချုံဆောင်ရဆန်းစော်ပါရတချင်ရဆန်းရစုပေါင်းထိုးတဲ့လက်မှတ်ကိုပြုံစားချုပ်ပြုံကတိကိုလက်မှတ်ပို့တဲ့လက်မှတ်ကိုကျွန်တော်တို့ပို့ချုံဆောင်ကအကောင်အထည်မပေါ်ရပဲနဲ့ဆုံဆုံတဲ့အတွက်ကြောင့်ဒီဆုံရတဲ့အကြောင်းတန်တဲ့ဓမီပြတ်တော်ဆန်းစုကြည်တော်သူ့အဖေလှုပ်ထားတဲ့ရေလုံးမှုပင်ကိုတိကိုဆက်လက်အကောင်ထဲဖော်နိုင်ရန်သူလည်းတာဝန်ရှိတဲ့ထဲကြောင့်ဒါကြောင့်မလို့ကျွန်တော်မျှော်လင့်တောင်းတကားတော့သူ့အဖေလှုပ်ထားတဲ့ပြည်လုံးမှုကိုထပ်မံပြီးအတိမပြည့်ရေးကိုဖြစ်နိုင်တော့ပိုကောင်းလေလို့ကျွန်တော်အဲ့လိုတန်ပြောလို့တစ်ချက်ခမနောက်တစ်ချက်ကျတော့ပြည်လုံးကြီးရဲ့ခန်းနိုင်ငံရေးပတ်လို့ဖတ်တော့ကိုဖြစ်နိုင်တော့နိုင်ငံတော်ဆွာနေတဲ့တပီလုံးအတိုင်းအတာဆက်ဆဲလုပ်ပေးပါကျွန်တော်ရှမ်းပြည် SSA SSPP နေရာမှာတက်ပွဲဖြစ်တဲ့အကြောင်းမလို့အာဆက်ဆဲဟိုအတိကဆက်ဆဲပါနာရွှေနော်နံဖို့အစွားဆက်နေပြညာပေးပါဆက်ဆဲပြညာတို့ကျွန်တော်တောင်းဆိုတဲ့ခါမနေ့အဲ့လိုဆက်ဖြစ်တယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီဒေါက်တာတင်မျိုးဝင်းတို့ဘက်ကတုံ့ပြန်ချက်ကရောဘယ်လိုရှိပါလဲခင်ဗ
ျတုံ့ပြန်ချက်ကဟုတ်ကဲ့ဒီကိစ္စကျွန်တော်အဲ့တော့ဆွာကိုတက်တင်ပြမယ်တောင်ဆန်းချို့ကိုတက်တင်ပြလို့ပြောတာခဏ
ပြည်တော်စုညီညာရေးညီလာခံ20တရာစုပင်လုံဖြစ်မြောက်ရေးကော်မတီနဲ့ DPN လက်နက်ကန်တိုင်းရင်းသားအဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့လာမယ့်သတင်းပတ်နှစ်ပတ်လောက်မှာထပ်မံတွေ့ဆုံဖို့ရှိတယ်လို့သိရပါပါတယ်ခင်ဗျာ
ပြည်တော်စုညီညာရေးညီလာခံ20တရာစုပင်လုံကိုလာမယ့် August နဲ့ September မှာကျင်းပဖို့အစီအစဉ်နေတဲ့အကြောင်းကိုဇော်ဝင်းလိုင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းတပုတ်ဘက်ကိုဆက်ချင်ပါတယ်ကမ္ဘာ Heavyweight Champion ဟောင်းမိုဟာမက်အလီဟာတောက်ကြနေညကအမေရိကန်ပြည်တော်စုမှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ် Olympic နဲ့ကမ္ဘာ Heavyweight Champion ဟောင်းအလီဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂဝေနာနဲ့ကြာသပတေးနေ့ကဆေးရုံတင်ခဲ့ရပြီးတဲ့နောက်တရက်အကြာမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ကွယ်လွန်ချိန်မှာတော့မိုဟာမက်အလီဟာအသက်84နှစ်ရှိသွားပြီဖြစ်ပါတယ်ဒီကြောင်းအပြည့်အစုံကိုပြောပြပေးကြပါခင်ဗျာ
What on my right Chen Hajimo crashing to the floor
ကမ္ဘာလဝိလောကမှာအထင်ရှားဆုံးနဲ့အကျော်ကြားဆုံးလဝိသမားကြီးမိုဟာမက်အလီကွယ်လွန်သွားခဲ့ပါပြီခြေလေလက်တွေတုံတဲ့အုံနောက်နဲ့အာယုံကြောဆိုင်ရာယောဂတစ်မျိုးဖြစ်တဲ့ Parkinson ယောဂကိုနှစ်ပေါင်းများစွာခံစားလာခဲ့တဲ့ကမ္ဘာ Heavyweight Champion အောင်မိုဟာမက်အလီဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂဝေနာနဲ့ကွယ်လွန်သွားခဲ့တာပါ American ပြည်တော်စု Arizona ပြည်နယ် Phoenix မြို့ကဆေးရုံကိုကြာသပတေးနေ့ကတင်ခဲ့ပြီးတရက်အကြာဂျွန်လ3ရက်နေ့တောက်ကြနေညကကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်မိုဟာမက်အလီဟာ1960ရောမအိုလံပစ်ပြိုင်ပွဲရဲ့ light heavyweight ပြိုင်ပွဲမှာရွှေတံဆိပ်ရခဲ့ပြီးတဲ့နောက်1964ခုနှစ်မှာတော့ Sunny Liston ကိုအနိုင်ယူပြီးတော့ပထမဆုံးအကြိမ်ကမ္ဘာ heavyweight champion ဖြစ်လာခဲ့တာပါအလီဟာလက်ဝဲထိုးတက်ရမှာလက်နှစ်ဖက်စလုံးနဲ့ထိုးတက်နိုင်သူဖြစ်ပြီးတော့ Sunny Liston ကိုနိုင်ပြီးတဲ့နောက်ပိုင်းတောက်လျှောက်ကမ္ဘာလက်ဝဲလောကကိုကြီးစိုးထားသူဖြစ်တယ်လို့ Washington Post သတင်းစာရဲ့အောက်စာဆောင်းပါးရှင် Mike Weiss ကပြောပါတယ
် He was probably the first guy the first athlete in America to brag about something and back it up
America မှာတော့သူဟာတခုခုကိုကြွပြောပြီးတော့အဲ့ဒီလိုပြောထားတဲ့အတိုင်းဖြစ်အောင်လုပ်ပြတဲ့ပထမဆုံးအားကစားသမားတစ်ယောက်ဖြစ်ပါတယ်အဲ့ဒီအချိန်တုန်းကဘယ်သူမှအဲ့ဒီလိုမကြွပါဘူ
း I'm the greatest and I'm knocking out all bones If you get too small I'll knock you out
ကာစီယက်ကလေးဖြစ်တဲ့လက်ဝဲလောကကိုစတင်ဝင်ရောက်ခဲ့တဲ့အလီဟာကမ္ဘာချန်ပီယံဖြစ်ပြီးတဲ့နောက်အစ္စလမ်ဘာသာကိုကူးပြောင်းခဲ့ပါတယ်အလီဟာ1960ပြည်လွန်နှစ်တွေအတွင်းအမေရိကန်နိုင်ငံတဝန်းဖြစ်ပွားခဲ့တဲ့နိုင်ငံသားအခွင့်အရေးလှုံ့ဆော်မှုတွေမှာလည်းဥဆောင်ပါဝင်ခဲ့သူတစ်ဦးဖြစ်ပါတယ် ဒါပြင်ဗီယက်နမ်စစ်ပွဲကိုစန့်ကျင်သလိုသူ့ရဲ့ဘာသာရေးအယူအဆကြောင့်အမေရိကန်ရဲ့စစ်မှုမထမ်းမနေရဥပဒေကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်သူဟာဝေဖန်ခံခဲ့ရပြီးတော့သူ့ကိုအပြစ်ပေးတဲ့အနေနဲ့ heavyweight champion ဆုကိုပြန်ယူသိမ်းပြီးတော့လက်ဝဲလောကကနေလဲသုံးနှစ်ပယ်ခံခဲ့ရပါတယ်အဲ့နောက်1980ခုနှစ်မှာတော့အမေရိကန်တရားရုံးချုပ်ကသူ့ပေါ်ပြစ်ဒဏ်ချမှတ်ထားတာကိုပြန်လည်ပယ်ဖြတ်ပေးခဲ့ပါတယ်။လဝေလောကကိုပြန်ဝင်လာပြီးတဲ့နောက်သူကဂျိုးဖရေဇီယာနဲ့ထိုးသက်ခဲ့တာမှာပထမဆုံးအကြိမ်ရှုံးပွဲနဲ့ရင်ဆိုင်ခဲ့ရပြီးတော့ဒုတိယတပွဲမှာတော့ပြန်နိုင်ခဲ့ပါတယ်။အလီရဲ့နောက်ထပ်ဂန်နဝင်တွင်စီမဲ့လဝေပွဲကတော့1984ခုနှစ်ကဂျော့ချ်ဖိုမန်နဲ့ထိုးသက်ခဲ့တဲ့ Rumble in the Jungle လို့တင်စားခေါ်ဝေါ်တဲ့လဝေပွဲပါ
။ I have wrestled with an alligator.I have tussled with a whale. I done handcuffed lightning, throw thunder in jail. Bad, you know? Only last week, I murdered
my wife. ဟိုကခုနက5ခုနှစ်မှာတော့အလီနဲ့ဂျိုးဖရေဇီယာတို့ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတတိယအကြိမ်နဲ့နောက်ဆုံးအကြိမ်ထိုးသက်ခဲ့ပြီးတော့ The Thriller in the Manila ဆိုတဲ့အဲ့ဒီလက်ဝဲပွဲကို14ကြီးအထိထိုးသက်ခဲ့ကြပြီးနောက်ဆုံးမှာအလီကအနိုင်ရခဲ့တာဖြစ်ပါတယ်။မိုဟာမက်အလီဟာကမ္ဘာ Heavyweight Champion ဆုကို3ကြိမ်ရခဲ့ပြီးတော့စုစုပေါင်း62ပွဲထိုးသက်ခဲ့တာမှာ56ပွဲအနိုင်ရပြီးတော့1981ခုနှစ်မှာလက်ဝဲထိုးတာကနေအနိုင်ယူခဲ့ပါတယ်။မိုဟာမက်အလီဟာ1984ခုနှစ်ကစတင်ပြီးခြေရီလက်တွေတုံးတဲ့အုံနောက်နဲ့အာရုံကျောဆိုင်ရာယောဂါပါကင်ဆန်ဝေဒနာကိုခံစားခဲ့ရပါတယ်။သူဟာလက်ဝဲလောကကနေအနိုင်ယူခဲ့ပေမဲ့လည်းသူ့ရဲ့ပေကံရရောမှုတွေနဲ့လူသားမျိုးနွယ်တွေအတွက်အကျိုးပြုတဲ့လုပ်ငန်းတွေကြောင့်သူ့ကိုကမ္ဘာတစ်ဝန်းကချစ်ခင်ကြတယ်လို့ Washington Post အားကစားဆောင်းပါးရှင် Mike Weiss ကပြောပါတယ
်။ Muhammad Ali was beloved.You know, there was a heart component that I don't think anybody will ever touch.
Muhammad Ali ကိုလူတွေကချစ်ကြပါတယ်။သူ့မှာတခြားသူတွေနဲ့မတူတဲ့ဘယ်သူမှထိတွေ့လို့မရနိုင်တဲ့နှလုံးသားတစ်စုံလည်းရှိပါတယ
်။ Muhammad Ali ရဲ့နာရေးအခမ်းအနားကိုတော့သူ့ရဲ့ဇာတိမျိုးဖြစ်တဲ့ Kentucky ပြည်နယ် Louisville မြို့မှာကျင်းပသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။
ရှိမှာကနကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကိုဘုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါ။အခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောတာရှင်တွေရဲ့အမြင်တွေကိုအခုလာမဲ့စနေညဓာတ်ရည်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။သောရရှင်နေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုတော့ဒီကနေ့ည9နာရီမတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းခြင်းပါတယ်ခင်ဗျာ။အခုချိန်ကစပြီးတော့သတင်းအချင်းချုပ်ကိုနန်းလောင်ကခြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကဘာကျော်အမေရိကန် heavyweight လက်ဝဲချန်ပီယံဟောင်းမိုဟာမက်အလီဟာအသက်84နှစ်အရွယ်တောက်ကြာနေမှာကွယ်လွန်သွားပါပြီ။အလီဟာခြေရီလက်တွေတုံတဲ့အုံနောက်နဲ့အာယုံကျောနဲ့ဆိုင်တဲ့ယောဂါတစ်မျိုးဖြစ်တဲ့ပါကင်ဆန်ယောဂါကို1980နှစ်အစောပိုင်းမှာစတင်ခံစားခဲ့ရပြီးတော့ယောဂါနဲ့ဆိုင်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာကိုလည်းခံစားနေခဲ့ရတာပါ။လက်ဝဲလောကမှာလွမ်းမိုးမှုရှိလာသလိုပဲသူနဲ့ပတ်သက်လို့အငင်းပွားစရာတွေပါရှိခဲ့တဲ့မိုဟာမက်အလီကို20ရာစုရဲ့အာကစားသမားဆိုပြီးတော့သတင်းချန်နယ်တွေကနာမည်ပေးဖော်ပြခဲ့ကြပါတယ်။အလီရဲ့နိုင်အခမ်းအနားကိုသူ့ရဲ့ဇာတိမျိုးဖြစ်တဲ့ကန်တကီပြည်နယ်လူးစ်ဖီလ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့ကျွန်းစုတွေအရေးမှာစစ်ရေးအရာအရန်စားတဲ့အပြုံမှုတွေဆက်လုပ်နေမယ်ဆိုရင်ကိုဘာရာကိုအထီးကျန်တယ်လို့လုပ်တယ်လို့ဖြစ်လိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကစနေနေ့ကပြောလိုက်ပါတယ်။မဟာဗျူဟာကျတဲ့ပင်လယ်ရေပြင်နဲ့တခြားနေရာတွေမှာတရုတ်နိုင်ငံရဲ့ပြုံမှုပုံတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေတိုးလာနေတယ်လို့အာရှနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေလုံခြုံရေးအကဲခတ်တွေနဲ့ပညာရှင်တွေကတက်ရောက်နေတဲ့စင်ကာပူနိုင်ငံ Shangri-La Dialogue ဆွေးနွေးပွဲမှာကာတာကပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voitech Zonyak ဖြစ်ပါတယ် View American အတန်ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်2နာရီကြာရင်တစ်ခါပြန်ပြီးတော့ဆုံကြအောင်ပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.